ရိုဟင်ဂျာမွတ်စလင်တွေအပေါ်လူ့ခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာစုံစမ်းရေးမှုတွေကူညီစုံစမ်းဝင်ပြုဖို့အတွက်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုဆွဲချက်အလုံးကိုစုံစမ်းဖော်ထုတ်မယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိကိုအတိအမှတ်ပြုပေမဲ့အပြောထက်လက်တွေ့လုပ်တာကိုမြင်လို့ရတယ်လို့မြန်မာအစိုးရခေါင်းဆောင်တွေစီကိုလုံခြုံရေးကောင်စီကပေးပို့တဲ့စာထဲမှာပြည့်ပြည့်စုံစုံရေးထားတဲ့အကြောင်းကိုဒီစာဖတ်ရတဲ့ AP သတင်းဌာနကပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းကပါဝင်ပြီးတော့တိကျဗက်မလိုက်ပဲပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်မြန်မာအစိုးရရဲ့ကတိတွေခိုင်မာတဲ့လက်တွေ့ဆောင်ရွက်မှုတွေဖြစ်လာမှာဖြစ်ပြီးတော့လူ့ခွင့်ရေးချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်တယ်လို့အဲဒီစာရဲမှာရေးသားထားကြောင်း AP သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကလူ့ခွင့်ရေးကိုကာကွယ်မြင့်တင်ဖို့လိုလားတဲ့ဆန္ဒကိုပြသဖို့မှာစုံစမ်းစစ်ဆေးမှုတစ်ခုလည်းမဟုတ်ပဲကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အထူးသဖြင့်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းလိုတယ်လို့လုံခြုံရေးကောင်စီကတိုက်တွန်းထားပါတယ်။လုံခြုံရေးကောင်စီဝင်နိုင်ငံတွေကတန်တမန်တွေဟာရခိုင်ပြည်နယ်နဲ့မြေပြည်တော်ကိုဧပြီလ30ရက်နေ့မေလ1ရက်နေ့တွေကတွားရောက်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာအစိုးရစီကိုတိုက်တွန်းစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။အဲဒီခီးစဉ်နောက်ပိုင်းရခိုင်ပြည်နယ်ကနေနေရက်ဆုံးခွာသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းတွေကိုအထောက်အပံ့ပြုနိုင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေကြားမှာနားလည်မှုစွာကြွန်စွာကိုမေလ31ရက်နေ့တုန်းကကနအူးလက်မှတ်ထိုးခဲ့ကြပါတယ်။တားပြင်းခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့အတွက်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့သွားမယ်လို့မေလ31ရက်နေ့မှာပဲအစိုးရကထုတ်ပြန်ကြေညာပါတယ်။အဲဒီကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်2ဦးအပါအဝင်3ဦးပါဝင်မယ်လို့အစိုးရကြေညာချက်ထဲမှာဖော်ပြထားပါတယ်။